ဒီမနက်ကဆိုင်ရာအာဆီယံ2ကိုယ်စားလှယ်ဘရူနိုင်းဒုတိယနိုင်ငံခြားရေးဝန်ကြီးအာရဝန်ယိုဆုဖ်နဲ့မြန်မာနိုင်ငံအရေးစနစ်နေ့ကဆက်သွယ်ဆွေးနွေးခဲ့ကြောင်းအိန္ဒိယနိုင်ငံခြားရေးဝန်ကြီးဆူပရာမနီယန်ဂျိုင်းရှန်ကာကပြောပါရယ်မြန်မာနိုင်ငံအရေးကိစ္စအတွက်အပြန်အလှန်နှီးနှောဖလှယ်ကြဖို့အာဆီယံ2ကိုယ်စားလှယ်အာရဝန်ကသူ့ကိုခေါ်တဲ့အပေါ်ကျေးဇူးတင်ကြောင်းမြန်မာရေးအာဆီယံကဥစည်းဆောင်ရွက်နေတဲ့အပေါ်အိန္ဒိယအစိုးရကအပြေအဝထောက်ခံပါကြောင်းဝန်ကြီးဂျိုင်းရှန်ကာကတစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဘရူနိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကိုမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဖြင့်ရွေးချယ်ခန့်အပ်မှုအတွက်အိန္ဒိယအစိုးရကအစိုးရမှထောက်ခံကြောင်းပြောထားပြီးဖြစ်တယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးလှုပ်ဆောင်မှုတွေကိုထောက်ခံပေးသွားမှာဖြစ်ကြောင်းလည်းပြောကြားထားပါတယ်အာဆီယံအထူးကိုယ်စားလှယ်အာရဝန်ဟာမြန်မာနိုင်ငံကိုတွားရောက်မလဲပတ်ခင်ဒေသရင်းကအစိုးရတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာကောင်းဆောင်တွေနဲ့ဆက်သွယ်ဆွေးနွေးမှုတွေပြုလုပ်နေတာပါမြန်မာနိုင်ငံရဲ့ပြည်ပခန့်ပြည်လေရေးဂျာဝင်ဆောင်ရွက်ပေးမဲ့သူ့အနေနဲ့မြန်မာနိုင်ငံကိုမသွားခင်မြန်မာရေးတက်ကြွလှူရှားသူတွေနဲ့ဆွေးနွေးတာအပြင်မြန်မာနိုင်ငံကိုသွားတဲ့အခါမှာလည်းအာဏာသိမ်းစစ်ကောင်ဆောင်တွေအပြင်ဒေါက်ဆန်းစုကြည်နဲ့တခြားသက်ဆိုင်သူတွေအားလုံးကိုတွစ်ဆုံခွင့်ရတဲ့ကြောင်းတိုက်တွန်းပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ